ဆူရနိုင်ငံမှာဆင်နာသိမ်းမှုဆန့်ကျင်တဲ့စနေနေ့ကဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်လူ3ဦးသေဆုံးခဲ့ပါတယ်။ခါတွန်းမြို့တော်အနီးကအုံဒရာမန်မြို့ကဆန္ဒပြလို့အထက်ကိုလုံခြုံရေးတပ်ဖွဲ့တွေကတနက်နေ့ပြစ်ခတ်တာက2ဦးသေဆုံးရတယ်လို့ဆူဒန်ဆရာဝန်များကော်မတီကကနေ့ဦးသတင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာနောက်ထပ်2ဦးထပ်မံသေဆုံးကြောင်းအတည်ပြုတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့မှာဝန်ကြီးချုပ်ကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေအတွင်တည်ဆုံသူဟာ12ဦးထိရှိသွားပြီဖြစ်ပါတယ်။စနေနေ့ကဆန္ဒပြပွဲတွေမှာတော့မြို့တော်ခတ်တွန်းမှာလူပေါင်းသိန်းချီပါဝင်ခဲ့ကြသလိုနိုင်ငံတော်ကတခြားမြို့ကြီးတွေမှာလည်းဆန္ဒပြပါတယ်။2019မှာဖွဲ့စည်းခဲ့တဲ့တမန်ဝင်အသွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းချောင်းချညာပြီးနိုင်ငံတော်အရေးပေါ်အခြေအနေဖြစ်ဗိုလ်ချုပ်ကြီးအဗ်ဒဲဖာတာဘဟန်ကညညာခဲ့ပြီးတနင်္လာနေ့ကဆက်လို့နိုင်ငံတော်ဆန္ဒပြနေကြတာဖြစ်ပါတယ်ရှင်။